အမေရိကန်နဲ့ယီမန်အာဏာပိုင်တွေကအလို့ရှိနေတဲ့အမေရိကန်နိုင်ငံဘွားအစွန်းရောက်မွတ်စလင်တရားဝါဆရာ NYL Olaki ဟာဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာမနေ့ကသေဆုံးသွားပြီဖြစ်ပါတယ်။သတင်းတွေအရတော့ဒီတိုက်ခိုက်မှုကိုအမေရိကန်ဗဟိုထောက်လိုင်း CIA ကလုပ်တာလို့ဆိုပါတယ်။သူဟာယီမန်အရှေ့ဘက်မှာကားရက်နဲ့သွားနေတုန်းတောက်ကြနေအစောပိုင်းမှာအဝေးထင်းဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခံရတာဖြစ်ပါတယ်။အခုလိုမျိုး Olaki သေဆုံးသွားတာဟာ Al Qaeda အုပ်စုတွေတဲ့အတက်ကြွဆုံးဆိုရမယ့်ယီမန် Al Qaeda အဖွဲ့အတွက်ပြင်းထန်တဲ့ထိုးနှက်မှုတစ်ရပ်ဖြစ်သွားစေတယ်လို့သမ္မတ Obama ကပြောလိုက်ပါတယ်။ Olaki သေဆုံးသွားတာကြည့်မယ်ဆိုရင် Al Qaeda တွေနဲ့သူနဲ့ပတ်သက်နေတဲ့အစုအဖွဲ့တွေအနေနဲ့ဗမာမှာသူတို့အတွက်လုံခြုံစိတ်ချစရာနေရာမရှိဘူးဆိုတာကိုပြသနေတာပဲဆိုပြီးတော့သမ္မတ Obama က Washington ပြည်မှာလုပ်တဲ့စစ်အခမ်းအနားတစ်ခုမှာပြောသွားပါတယ်။အကြံဖတ်သမားတွေဖို့တော့ခုနှစ်ဟာဆိုးရွားတဲ့နှစ်တစ်နှစ်ပါပဲဆိုပြီးတော့ American ကာကွယ်ဝင်ကြီး Leon Panetta ကလည်းပြောပါတယ်။ Olaki Hardis Al Qaeda ရဲ့စစ်စင်မှုတူဖြစ်ပြီးတော့အခုတော့သူမရှိတော့တာကြောင့် American ပြည်တော်စုဟာပို့ပြီးတော့စိတ်ချလုံခြုံသွားတယ်လို့လည်းပြောပါတယ်။ Olaki ကိုတိုက်ခိုက်တဲ့ဒီစစ်စင်ရေးကို American ဗဟိုထောက်လိုင်းရေးနဲ့ American 2ပူးတွဲစစ်စင်ရေးအဖွဲ့ကနေပြီးတော့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့အနောက်နိုင်ငံသတင်းမီဒီယာတွေမှာဖော်ပြပါတယ်။American 2ပူတွဲစစ်စင်ရေးအဖွဲ့ဟာ Osama Bin Laden ကိုတုတ်တင်တဲ့စစ်စင်ရေးမှာလည်းဥဆောင်ခဲ့တဲ့အကြမ်းဖက်မှုဆန့်ကျင်ရေးအဖွဲ့ဖြစ်ပါတယ်။ Olaki နဲ့တူ Samaya Khan အပါအဝင်စစ်သွေးကြွအချို့လည်းတည်ဆုံသွားပါတယ်။ Samaya Khan ဟာ Pakistan တွင် American ဖြစ်ပြီးတော့ Al Qaeda မြေအောက်မဂဇင်းတစ်ခုကိုထုတ်နေသူဖြစ်ပါတယ်။အင်္ဂလိပ်ဘာသာနဲ့ဖော်ပြပြီးတော့ဒီသူ့ရဲ့စာဆောင်ကိုအင်တာနက်မှာတင်တာဖြစ်ပါတယ်။American လေကြောင်းလိုင်းတစ်ခုကို2009ခုနှစ်မှာဘုံခွဲတိုက်ခိုက်မှုကြံစီခဲ့မှုအပါအဝင်အခြားအကြမ်းဖက်လုပ်ငန်းတွေအတွက် NYL Olaki ကို American ရောယီမန်အာဏာပိုင်တွေကပါလိုရှိနေတာဖြစ်ပါတယ်။သူဟာ American နိုင်ငံ Texas ပြည်နယ်ကစစ်ခြေစိုက်စခန်းတစ်ခုကို Muslim ဘာသာဝင် American စစ်သားတယောက်ကကြံဖက်တိုက်ခိုက်ခဲ့တဲ့နေရာမှာအကြံပေးတာအပါအဝင်မိနစ်တုံးကယီမန်နိုင်ငံမှာပြည်သက်နိုင်ငံသားတယောက်ကိုတပ်ဖြတ်ခဲ့မှုတွေမှာလည်းပါဝင်ပတ်သက်ခဲ့တယ်လို့ယူဆခံထားသူဖြစ်ပါတယ်ခင်ဗျာ။